သိမ့်ပိုက်မှုပြဿနာကိုအာဏာပိုင်တွေကမျှတစွာမဖြေရှင်းနိုင်တဲ့အတွက်လယ်သမားတွေနစ်နာနေရတယ်လို့တောင်တူလယ်သမားအချို့ဆောင်ခွင့်ရက်ကနိုဝင်ဘာလ၁၀ရက်နေ့ကပြောသွားပါတယ်။လွန်ခဲ့တဲ့၄လလောက်ကပဲစစ်တပ်ကဥဆောင်ပြီးမြေယာသိမ့်ပိုက်တဲ့ကိစ္စကိုလွတ်တော်မှာအပြင်းထန်ဆွေးနွေးခဲ့ကြပါတယ်။ဖြေရှင်းနိုင်တဲ့အမှုကနည်းပြီးမဖြေရှင်းနိုင်တာကများလွန်းတာမူကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်။စစ်တပ်ကိုကိုရိခာကိုရှာခိုင်းကြင်ကစပြီးမြေယာသိမ့်ပိုက်မှုများလာတာဖြစ်ပါတယ်။နောက်တော့ခရိုနီအရင်ရှင်တွေမြေယာပိုင်ရှင်ဖြစ်လာပါတယ်။မြမလူဦးရေ80ရာခိုင်နှုန်းဟာကျေးလက်ဒေသမှာနေထိုင်ပြီးစိုက်ပျိုးရေးမှာပါဝင်လုပ်ကိုင်နေကြပါတယ်။ဒါကြောင့်ကျေးလက်မိသားစုတွေအတွက်အရေးအကြီးဆုံးဟာမြေကြီးဖြစ်ပါတယ်။မြေယာပိုင်ဆိုင်မှုကိုအစဉ်အလာဓလေ့ထုံးစံအရာအသိအမှတ်ပြုကြတာများပါတယ်။မြေယာကိုအမိပြုပြီးဘဝရည်တည်ကြသူတွေဖြစ်တာကြောင့်မြေယာကိုသိမ့်ယူလိုက်တာနဲ့ဘဝရက်တည်မှုထိခိုက်သွားပါတယ်။ရိုကြီးကိုလက်ခံသည်ဖြစ်စီမတရားအသိမ်းခံရသည်ဖြစ်စီမြေယာမဲ့ဖြစ်သွားတဲ့လေသမားဟာဇစ်တက်လာတဲ့မြေယာကိုပြန်ရနိုင်ဖို့အခက်အခဲရှိပါတယ်
။ဦးသိန်းဆိုင်ဆိုရတက်လာပြီးမြေယာသိမ့်ပိုက်မှုပြဿနာဖြစ်ရှင်းဖို့ဥပဒေပြဋ္ဌာန်းပြီးကော်မတီတွေဖွဲ့တဲ့အချိန်မှာလေယာမြေအများပြားစစ်အုပ်စုနဲ့ခရိုနီအရင်ရှင်တွေလက်ထဲရောက်ကုန်လို့လေယာမဲ့တွေအတော်များနေပါပြီ။လေသမားတွေရဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုကြည့်ရင်သိနိုင်ပါတယ်။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကိုပေးပို့တဲ့တိုင်စာတွေထဲမှာအများစုဟာမြေယာနဲ့ပတ်သက်နေပါတယ်။လေယာမဲ့ပြဿနာအရေးကြီးပုံကိုအစိုးရသဘောပေါက်ပေမဲ့ဖြေရှင်းတဲ့နေရာမှာအားနည်းနေပါတယ်။ဒီနှစ်ဇန်နဝါရီလမှာမြေယာသိမ့်ပိုက်ခဲ့တာကိုစစ်တပ်ကတောင်းပန်ပြီးနောက်ထပ်မသိမ့်ပိုက်ဖို့ကတိပြုပါတယ်။သိမ့်ထားတဲ့မြေယာတွေကအ ਨੇ အချင်းကိုပြန်ပေးတာမျိုးလုပ်လာပါတယ်။ဒါပေမဲ့လေယာမြေဆုံးရှုံးသူတွေသိမ့်ချီပြီးရှိနေစေဖြစ်ပါတယ်။
မြေယာပိုင်ဆိုင်မှုနဲ့ပတ်သက်လာရင်1953လေယာမြေနိုင်ငံပိုင်ပြုလို့ရေးနေလေယာမြေအဥပဒေဟာအရေးကြီးပါတယ်။နိုင်ငံတွေကမြေအလုံးကိုနိုင်ငံတော်ကပိုင်တယ်လို့သတ်မှတ်ထားတာမို့အစိုးရပိုင်တဲ့အတူတူဖြစ်ပါတယ်။ဒီသဘောတရားကို1954မဆလာဆိုရှယ်လစ်အခြေခံဥပဒေနဲ့လက်ရှိအခြေခံဥပဒေကလည်းအတိအမှတ်ပြုထားပါတယ်။1953ဥပဒေဟာလေယာပိုင်ဆိုင်မှုကိုအတိအမှတ်ပြုပြီးမြေရောင်းဝယ်မှုနဲ့လွှဲပြောင်းဖို့ကိုကန့်သတ်ပိတ်ပင်ထားပြီးအစိုးရကတော့ပတ်လတ်မြေကိုသိမ်းခွင့်ပေးထားပါတယ်။1963တရားချထားရေးဥပဒေနဲ့တောင်တူလေသမားအခွင့်အရေးကာကွယ်ရေးဥပဒေတွေကလည်းနိုင်ငံသားရဲ့မြေယာပိုင်ဆိုင်ခွင့်ကိုကန့်သတ်ထားပါတယ်။အခုတော့ဒီဥပဒေ၃ခုစလုံးကိုဦးသိန်းစိန်အစိုးရကရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်။
လက်ရှိအစိုးရဟာ2012မှာလေယာမြေဥပဒေနဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲရေးဥပဒေကိုပြဋ္ဌာန်းပြီးမြေဧက9000အထိလုပ်ပိုင်ခွင့်ပေးပါတယ်။လေယာမြေဥပဒေအရလေမြေကိုရောင်းချခွင့်ပေါင်နှံခွင့်ငှားရမ်းခွင့်လဲလှယ်ခွင့်ပေးကမ်းခွင့်ရှိလာတာကြောင့်လေမြေဟာကုန်ပစ္စည်းဖြစ်လာပါတယ်။ဒါပေမဲ့1995လောက်ကစပြီးစီအုပ်စုကမြေယာတွေသိမ့်ပိုက်လာခဲ့တာဖြစ်ပါတယ်။အခုဖြစ်နေတဲ့မြေယာပြဿနာတွေဟာအဲ့ဒီအချိန်ကစခဲ့တဲ့သိမ့်ပိုက်မှုတွေမှာမြေပြားခံပါတယ်စစ်တပ်သို့မဟုတ်နီးစပ်တဲ့ကုမ္ပဏီတွေမြေယာသိမ်းယူနိုင်အောင်အစိုးရကစီစဉ်ပေးပါတယ်ကျန်းဖော့ပါတီဝင်လွှတ်တော်ကိုယ်စားလှယ်ဦးထေမြင့်ရဲ့ယူဇနာကုမ္ပဏီဟာဖားကန့်နဲ့တနိုင်းမြို့နယ်မှာ2006ကမြေယာဧက2000ကျော်သိမ်းယူတာကိုအခုမှစစ်ဆေးဖို့ပြင်ဆင်နေပါတယ
်တိုင်းပြည်ရဲ့မြေယာအားလုံးကိုအစိုးရပိုင်တယ်လို့ယူဆပြီးအနာပိုင်းကဆွေမျိုးသားချင်းနဲ့အပေါင်းအသင်းကိုလုတ်ပိုင်ခွင့်ချပေးတဲ့စနစ်ဖြစ်ပါတယ်။နိုင်ငံခြားကုမ္ပဏီကြီးတွေကိုလည်းအစိုးရကမြေငှားပြီးကန်ထရိုက်လေယာဉ်လုတ်ခွင့်ပေးပါတယ်။အာဏာသုံးပြီးမြေယာဉ်ဝင်ငှားမှုကြောင့်ပိုင်ဆိုင်မှုကကြောကချွတ်ဖြစ်ပြီးလေယာဉ်မဲ့လေသမားတွေများလာပါတယ်။မီချီဂန်တက္ကသိုလ်နဲ့ MDRI မြန်မာသုတေသနဌာနတို့မနစ်ကထုတ်ပြန်တဲ့ပူးတွဲလေ့လာချက်အရကျေးလက်မိသားစု50ရာခိုင်နှုန်းလောက်ဟာလေယာမရှိတဲ့လေသမားတွေဖြစ်ကြောင်းသိရပါတယ်။မြို့ဝကျွန်းပေါ်မှာတော့လေယာမဲ့ဥယျာဉ်ဟာ80ရာခိုင်နှုန်းလောက်အထိရှိနိုင်တယ်လို့ကမှန်းထားပါတယ်။မြမလူဥယျာဉ်80ရာခိုင်နှုန်းဟာကျေးလက်နေပြည်သူတွေဖြစ်ပါတယ်။ဒီထက်ကတဝက်ဟာလေမဲ့ရာမဲ့စင်ရသားတွေပါ။လေယာလုတ်ပိုင်ခွင့်နဲ့ပတ်သက်လို့အငင်းပွားပြီးဆန္ဒပြနေရသူတွေဖြစ်ပါတယ်။ကျေးလက်နေပြည်သူတွေရဲ့ဘဝရည်တည်ကျက်တဲလာတာဟာလူပွေမတိမငြိမ်မှုနဲ့ပฏิပက္ခကိုဖိတ်ခေါ်တယ်လို့ဖြစ်နေပါတယ်။ဒါပေမဲ့ပြုပြင်ပြောင်းလဲမယ်၊ရင်းနှီးပြုံနာမယ်၊လေသမားအချို့ပြုလမ်းစဉ်ကျင့်သုံးမယ်ဆိုရင်တော့ရေရှည်မှာတိုးတက်လာပွဲရှိပါတယ်ခင်ဗျာ။